မြန်မာဒီမိုကရေစီရေးအတွက်ကိုကျိုးစွန်းနင့်နာခံလှုပ်ရှားနေတဲ့ဒေါက်ဆန်းစုကြည်ကိုအချမ်းမဖက်ငင်းညံ့တဲ့နီးနဲ့တိုက်ပွဲဝင်သူတူဖြစ်ကဘာကအတိအမှတ်ပြုထားပါတယ်။သူရွေးချယ်တဲ့လားသူရင်ဆင်ရတဲ့ဘဝမှာအခက်အခဲတွေရှိနေပေမဲ့အရာအားလုံးအန်တုရင်ကြုံလာသမျှကြံ့ကြံ့ခံရင်ဆင်ရတဲ့ဒေါက်ဆန်းစုကြည်ကိုသမဏိစိတ်ဓာတ်ပိုင်ရှင်နိုင်ငံရေးသမားတူရယ်လို့အများကရှုမြင်ကြပါတယ်။ဒါပေမဲ့သူဟာညဉ့်ညံ့တဲ့နှလုံးသားပိုင်ရှင်အနုပညာဓာတ်ကအားကောင်းတဲ့ဒူတူဖြစ်တာသူကိုယ်ရင်ကွန်ပျူတာနဲ့ရေးဆွဲထားတဲ့ပကြီကားတွေကတက်တည်ထူလို့နေပါလေ။နေအခြေချုပ်ဘဝရှိရှိသမျှအချိန်တိုင်းသူပိုင်ဆိုင်နေချိန်မှာပကြီတွေကိုလည်းမျက်မျက်နှူးနှူးရေးဆွဲခဲ့တာပါ။သူပကြီခုနှစ်ကားကိုပို့စကတ်အဖြစ်ထုတ်ပေးလိုက်တဲ့အခါသူ့လက်ရာကိုအများကရှူစားရပါလေ။ຫນွေဦးစောင်းဦးຫນွေရသည်စောင်းရသည်ဇာရိုးပန်းထိုးပန်းနူယောင်ပန်းအနီယောင်ပန်းစတဲ့နာမည်တွေပေးထားပြီးဒီကားတွေဟာဒီနာမည်တွေနဲ့လိုက်ဖက်တဲ့ပကြီတွေဖြစ်လို့နေတာပါဒီပကြီတွေမှာလောဘမရှိဒေါသမရှိမာနမရှိပဲနှဉ်ညံ့သိမ်မွေးတဲ့နှလုံးသားနဲ့အတွေးတွေကိုလက်ဟဖော်ကျူးထားတာလို့လဲဆိုနိုင်ပါတယ်နိုင်ငံရေးသမားတူအဖြစ်အများကမြင်တဲ့ဒေါအောင်ဆန်းစုကြည်ဟာဒီလိုပကြီလဲဆွဲတဲ့အတွက်ဉာဏ်ပညာအားပန်းနေနုပညာဓာတ်ခံအားရှိတယ်ဆိုပြီးပြောနိုင်မလားလို့ပကြီလဲဆွဲတဲ့ဆိုင်ဆရာနဲ့ကြပြဆရာမကြီးဒေါ်ကြည်အေးကိုမေးကြည့်ပါတယ်
။ဒါပေါ့အခုခေတ်မှာဟိုလွန်ခဲ့တဲ့19ရာခိုင်နှစ်တူ18ရာခိုင်နှစ်တူကလို့ဟာ तू ကနိုင်ငံရေးသမားပဲ तू ကတော့ကြပြဆရာပဲ तू ကတော့တိတ်ပံဆရာပဲလို့ပြောလို့မရတော့ဘူ
း။လူတယောက်ဟာပညာရအလုံးလိုက်စား권ရှိတယ်။ကြောက်မြေရတနာတွေလို့ပဲသွေးနိုင်권ရရင်တော့ပါလာတယ်လို့လဲဆရာမကြီးကဆိုပါလေ
လူတယောက်ကဒီကြပညာအကြီးပညာဘယ်နေရာမှာမဆိုအကုန်လုံးလိုက်စားခွင့်ရှိတယ်ကျောင်းမြတ်ရတနာများမှာအကွက်များစွာရှိတယ်လို့ပေါ့လူတယောက်မှာလည်းအကွက်များစွာရှိတယ်အဲ့ဒီအကွက်များစွာထဲမှာကိုကြိုက်တဲ့ဟာလေးကိုသွေးနိုင်ခွင့်ရလို့ရှိရင်ပြောင်းလဲလာတာပေါ့အဲ့တော့ကျောင်းမြတ်ရတနာတစ်ခုမှာဘယ်နှစ်ကွက်ပဲရှိရမယ်လို့ဘယ်လုံးမှပြောလို့မရခုကမှတိုက်ပံဆရာပဲဆိုပြီးတော့သူကလည်းကြပြဆက်ချင်းဆက်နေမှာပဲကြပြဆရာပဲဆိုပြီးဘာမှမသိရမဟုတ်ဘူးလို့ပြောနေသူကလည်း physicist ဖြစ်ချင်းဖြစ်နေမှာပဲ
တိုက်ပံပညာရှင်ဟာကြပြဆရာဖြစ်နိုင်ပြီးကြပြဆရာဟာလည်းတိုက်ပံပညာရှင်ဖြစ်ရင်လည်းဖြစ်ခွင့်ရှိတယ်လို့ဆရာမကြီးကပြောတာပါပြောရမယ်ဆိုခု NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တူဖြစ်နေတဲ့ပရင်းသာဆရာကြီးဦးဝင်းတင်ဟာလည်းအမှုပညာရနတ်နဲ့အချိန်ကမွေ့လျော်ခဲ့သူပါပေါ်တိတ်ကလောင်နာမည်နဲ့အလှရှာတော်ပုံပကြီဆောင်းရေးသားထုတ်ဝေခဲ့ဘူးသလိုပကြီဆောင်းမားတွေလည်းလာစဉ်ရေးသားခဲ့သူပါခုတော့ပကြီပဲမလိုက်နိုင်တော့ဘူးလို့ဆရာကြီးကဆိုပါတယ်နဲ
့နဲ့တော့နဲ့နဲ့နဲ့ပြီးတော်တော်ကို꽈ပြီးဘိုးတော်ကတော့လူပဲလဲအားနေတော့ပကြီပြပွဲသွားပကြီဆရာရဲ့ပကြီကနေသွားကြည့်ပကြီရတာတွေထိုင်ကြည့်ပေါ့ဗျာဒါကထိုင်ပြောအဲ့လိုမှသူကပြုံးပါဦးဘူးတော့လေအဲ့ဒီဘက်ကိုကျွန်တော်မလဲနိုင်ဘူးဒါကတလေခုကျွန်တော်ဦးတင်ဦးတို့ဘာလို့နေတဲ့ရွှေတော်ရဘက်ကိုသွားတဲ့အခါမမျော်လင့်မနဲ့ကိုပကြီးပြကန်းနေရှိတယ်ဗျာဟိုပကြီးဆရာလေးကိုယ်တိုင်ဖွင့်ထားတဲ့ခါလေးနဲ့တွေ့ရတယ်ဘုရားဆိုလို့ရှိရင်မြို့လေကောင်ဒီလောကလာလူနေရာမျိုးမှာပကြီးကန်းကြီးဟာနေပြီးတော့ဟိုမှာသုံးတဲ့ဒီလန်သုံးတဲ့ချုံလန်းလူနေရာမျိုးမှာပကြီးကန်းဖွင့်နေဆိုတဲ့အခါကျတော့အတော့ကိုကြုံကြသလိုဖြစ်တယ်လို့သိရတာအခုကြတဲ့အခါကျတော့ဟိုတခါလေကျွန်တော်ကြားလို့နေမှာကြားတယ်မှာသူတို့ရှင်လက်ဒီဖြီးသားတို့အိုင်တာရတို့ပြန်မှာဒီကနေ့ရှိတယ်ဗျလက်မလို့ကျွန်တော်မလဲကိုမလဲနိုင်တော့ဘူ
းသူကိုယ်တိုင်လက်မထိနိုင်တဲ့ပကြီးလောကပကြီးဆောင်းမပကြီးပညာရက်နဲ့ရင်ကျင်းမှုဖြစ်တဲ့တခြားတခြားအမှုပညာရက်တွေနဲ့ပတ်သက်လို့ကတော
့ညဝီခံစားပြရမယ်ပေါ့ခံစားသူတွေတုံးမှာပကြီးတို့ဒီတာတို့ဆိုတာအဲ့ဒါဆိုတော့ဒီအရာကိုခံစားတဲ့လူတွေတိုးမှသူတို့ခံစားတဲ့လူတွေတိုးဖို့လိုတယ်ဘာမှဒီမှာအဲ့ဒီပကြီးတို့ဘာလို့များများကြီးစီနေတာဘာဆိုတော့တတိယကလို့ပွန်တီနေမှာကျွန်တော်ငငယ်တော့ဆိုရင်ပကြီးသင်ရတယ်ဗျာဟိုကလေးတွေအားကြီးစားတွေမရှိတော့ဘူးဘာမှဂီတတွေသင်ရတယ်ဗျာအခုကရှိတော့ဘူးတဖြည်းဖြည်းနဲ့ကလေးတွေကပူပြီးတော့စိတ်တရားပူပြီးတော့ဒီအမှုပညာနဲ့ကွာလာတော့ပေါ့အဲ့ဒီလိုခံမျိုးမှာဒီကြားနေမဲ့ကစင်းစာတီဒီမှာပုံမှန်ကိုဒီအမှုပညာနဲ့ပတ်သက်ပြီးတော့မိဆက်ပေးနေမဲ့လူပေါ့ဗျာရှင်းပြနေမဲ့လူပေါ့ဗျာအဲ့ဒီလူရေးတဲ့လူမရှိဘူးဗျာ
ပ
ပတိကားတွေကိုတဆိုင်မဲ့ကြည်ပြီးပတိဆောင်းမားတွေကိုလှလှပပခန်းစားရေးသားခဲ့တဲ့ဆရာဦးဝင်းတင်ဆက်ပြောတာကပတိကားကိုမိချက်တယ်လို့ဆိုတာလေဥစားကြီးဆရာလို့ပေါ့သူကသူပြောထောင်ပြီးတော့လာမလာနေယူတနာဟိုတနာကြီးသလိုသတိရတဲ့ခါကြတော့အဲ့ပြီးတော့မဖတ်ဖြစ်တော့ဘူးအခုတော့ပတိကားကြီးနဲ့ပတ်သက်ပြီးတော့ဒီစာရေးတဲ့ခါကြတော့သတိနောက်သတိရင်းသလိုသဘောမျိုးဖြစ်နေတယ် ဒီကဝါရဖျံပြီးကျင်တာဟိုပကြီးဆရာဝါရဖျံပြီးကျင်တာမဟုတ်ဘူးအဲ့ဒီမှာလည်းကနည်းနည်းကွာလာတော့ပေါ့ဗျာချင်းကပုံကလည်းကွာတယ်ကြီးတဲ့လူကလည်းကိုယ်တိုင်ကိုကပကြီးကိုသိပ်ပြီးတော့ဒီဝေဘန်တူလို့နားလေတာပါညာမရှိတော့ညာအောင်တော့သူကပကြီးခံစားသူတော့ဖြစ်ရတာဟုတ်ဗျာဒါမှသာသူကပကြီးကောင်းကိုသူကလည်းခံစားမယ်သူခံစားချက်ကိုသူကမျှဝေပြီးမယ်ဆိုရက်အနေထားမျိုးဖြစ်တာဟုတ်ဘယ်လိုကြုံရတာမှ
ကျောင်းသားတွေကကြောက်လာတာပေါ့။ဆရာကြီးဦးဝင်းတင်ပြောသလိုအမှုပညာနှလုံးသားတွေပေါ်ကျူးတဲ့ပကြီးကိုခန်းစားတတ်သူတွေရော့ပါလာချိန်မှာနေရင်ကျေကျိုးဘဝကာလကွန်ပျူတာနဲ့ဆွဲတဲ့တော့ဆန်းစုကြည်ရဲ့ပကြီးတွေလူလူရှိရောက်လာတဲ့အခါပကြီးကားတွေမခန်းစားတတ်သူတွေတောင်စိတ်ဝင်စားလာတယ်လို့တချို့ကပြောဆိုနေကြပါတယ်ရှင်။